ဒီနေ့ငယ်မြောက်ပိုင်းချင်းမိုင်မြို့မှာမြန်မာပြည်သားတွေအများအပြားအလုပ်လုပ်ကြနေတာဖြစ်ပြီးမြန်မာစားတောက်ဆိုင်လေးတွေလည်းအနေငယ်ရှိပါတယ်ဇူလိုင်လ9ရက်နေ့မနေ့တုန်းကတော့ချင်းမိုင်ကမြန်မာဆိုင်ရှင်တဦးနဲ့အလုပ်သမားဆယ်ဦးကိုချင်းမိုင်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနကတရားမဝင်ဈေးဆိုင်ဖွင့်မှုနဲ့ဖမ်းဆီးအရေးယူခဲ့တယ်ဆိုပြီးမြန်မာအလုပ်သမားရဲ့ဆောင်ရွက်နေသူရ တော့အလုံး7ဦးအဖမ်းခံရအဖမ်းခံရပေါ့လေအဲ့ဒါထိုင်းလူမှုကြီးကြပ်ရေးနေပြီးတော့ထိုင်းနိုင်ငံသားတွေကလုပ်ဖွင့်ရှိရဲ့အလုပ်ကိုင်နေဘူးဒီစိတ်ကပဲပတ်သက်ပြီးတော့ကျတော့နိုင်ငံသားတွေဝင်ရောက်လုပ်ကိုင်နေတဲ့ပုံမှာဝင်ရောက်စီစီးရတာလေဒီကဝင်ရောက်စီစီးရင်တရားမဝင်အလုပ်ကိုင်နေတာတွေ့ရတော့ဖမ်းကြည့်ရလို့သိရပါလေကြာ
နိုင်ငံသားတွေလုပ်ဖွင့်မရှိတဲ့အလုပ်တွေထဲမှာဈေးရောက်တဲ့အလုပ်လဲပါဝင်တယ်လို့လုပ်ပြမရတဲ့အလုပ်အမျိုးအစား20ကျော်ရှိတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ထိုင်းနိုင်ငံလေးကိုဝင်ရောက်လာတဲ့နိုင်ငံသားအလုပ်သမားတွေပေါ့လေ။လုပ်လို့မရတဲ့အလုပ်ကိုင်းနေဆိုပြီးတော့ထိုင်းလူမဝင်ကြီးခြားတာထိုင်းဆိုရနေပြီးတော့တရားဝင်ကြေညာထားတာမျိုးရှိတယ်။အဲ့ဒါကတရားဝင်ကြေညာထားတဲ့ကအလုပ်ကိုင်း29မျိုးကျွန်တော်တို့ပြရတယ်ပေါ့နော်။အဲ့ဒီထဲမှာဈေးရောက်လာတွေပါတယ်။နောက်ကကအသာပြင်ဆိုင်တွေပါတယ်၊ဒပင်းရက်တာတွေပါတယ်၊နောက်ကပြည်ပေါ်ကလုပ်ငန်းတွေပါတယ်။
အခုဆိုရင်မြန်မာပြည်တွင်နိုင်ငံရေးစီးပွားရေးစည်းရေးမတည်ငြိမ်မှုတွေဖြစ်ပြီးမှထိုင်းနိုင်ငံထဲမှာမြန်မာအစားအသောက်ရောင်းတဲ့ဆိုင်တွေပိုများလာတယ်လို့လည်းဦးမိုးကျော်ကဆိုပါတယ
်ဒီစားတွေကျိတ်တဲ့အဲဆိုလိုကမုန်ပီဟာလက်ရှိတူဘောင်ကောင်ဆွဲဒီရှာကောင်ဆွဲတဲ့ဖြစ်ပေါ်ပြီးကျွန်တော်မြန်မာပြည်သားတွေအများစုစားသုံးတတ်တဲ့ငတ်ဆာတွေကြီးလေစားစားတယ်အဲ့လိုဖတ်တော့ဘယ်ပေါ်ထုတ်လို့ပြောင်းချနေတာဒီစိုင်းလေးဖွင့်ပြီးရောက်ချနေတာမျိုးပုံများလာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့ပ
ါဒီလိုနိုင်ငံသားတွေလုံလုံမရတဲ့ဈေးဆိုင်တွေထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းအများအပြားရှိပြီးချင်းမိုင်မြို့မှာလည်းတဖြည်းဖြည်းများလာတာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုအောက်မှာလုပ်ကိုင်စားသောက်ဖို့ခက်ခဲလာတာကြောင့်အလုပ်ကိုင်ရှာဖွေလာကြတဲ့မြန်မာတွေဟာထိုင်းနိုင်ငံထဲမှာဈေးဆိုင်လေးတွေဖွင့်ပြီးအစားအသောက်ရောင်းချတာတွေလုပ်လာကြသလိုဗန်ကောက်မဲဆောက်နဲ့ချင်းမိုင်မြို့တွေမှာလည်းမြန်မာစားသောက်ဆိုင်အတော်များများရှိလာတာဖြစ်ပါတယ်။ဒီလိုဆိုင်တွေကိုအခုလိုမျိုးရှောင်းတခင်စစ်သေးမှုတွေလုပ်တဲ့အချိန်မှာမနေ့ကမြန်မာ12ဦးဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။